69ကြိမ်မြောက်ကရင်အာဇာနည်နေ့အခမ်းအနားကိုရန်ကုန်မြို့အပြင်ကရင်တိုင်းရင်းသားအများပြားနေထိုင်ရာဒေသတွေမှာတနင်္လာနေ့ကကျင်းပကြပါတယ်။ ARD တိုင်းဒေသကြီးနဲ့ရန်ကုန်မှာတော့အာဇာနည်ဆိုတဲ့စကားလုံးကိုမတုံးရဘူးဆိုပြီးတားမြစ်ပိတ်ပင်ခဲ့ပေမဲ့လည်းကရင်အမျိုးသားခေါင်းဆောင်ကြီးကြဆုံးတဲ့အထိမ့်မတ်နေ့အဖြစ်နဲ့ကရင်အာဇာနည်နေ့လို့သုံးဆွဲပြီးအခမ်းအနားကျင်းပကြတာပါ။စစ်မှန်တဲ့ပြည်ထောင်စုတရက်ပေါ်ထွန်းလာတဲ့ဒီကနေ့လိုအခြေအနေမျိုးမှာကရင်အာဇာနည်နေ့ဆိုတဲ့စကားလုံးသုံးခွင့်ရှိဖို့ဟာလူမျိုးစုတွေနဲ့ပတ်သက်တဲ့သဘောထားကိုထင်ဟပ်စေတယ်လို့လည်းဆိုကြပါတယ်။အကြောင်းပြေဆုံးကိုကိုအောင်အောင်ကတင်ပြပေးထားပါတယ်
။ရန်ကုန်မြို့မဟာဗန္ဓုလပန်းချီရှိမှာဒီကနေ့ကျင်းပတဲ့ကရင်အာဇာနည်နေ့အခမ်းအနားကိုတော့လူပေါင်း900ထက်မနည်းတက်ရောက်ခဲ့ပါတယ်။ဒီကနေ့အခမ်းအနားမှာလည်းကရင်အာဇာနည်နေ့ဆိုပြီးတော့ရေးသားထားတဲ့စိုက်မှုတွေကိုကိုင်းပြီးတော့အခမ်းအနားကျင်းပခဲ့ကြတာပါ ARD တိုင်းဒေသကြီးအစိုးရကနေကရင်အာဇာနည်နေ့ကျင်းပရမှာအာဇာနည်ဆိုတဲ့စကားလုံးကိုမသုံးဖို့ဒေတာရင်းကကရင်အဖွဲ့အစည်းတွေကိုစာပေးပို့ခဲ့တယ်လို့ရန်ကုန်မှာကျင်းပတဲ့အခမ်းအနားမှာလည်းဒီစကားလုံးမသုံးဖို့သက်ဆိုင်ရာအာဏာပိုင်တွေကပြောကြားခဲ့တယ်လို့အခမ်းအနားဥဆောင်ကျင်းပသူတူဖြစ်တဲ့ကရင်မျိုးသမီးအစည်းအရုံး KWU အဖွဲ့ဥက္ကဋ္ဌနောဦးလှကအခုလိုပြောပါရစေ။အာဇာနည
်ချုပ်ပါဆိုပြီးတော့ကျွန်တော်တို့ခေါ်ညီနေတယ်လေ။ဒီနေ့မျိုးရုံးကမှစကားလုံးမျိုးကခေါ်ကြည့်တယ်။ခေါ်ညီနေတာကကျွန်တော်တို့ကိုအကြောင်းပြချက်ပေးပါဒီနေ့ဒီမှာပြင်ရမယ်ဒီနေ့မှာတော့အချမ်းရဲ့ဒီမှာပြင်နေမှာကို
ကရင်တိုင်းရင်းသားခေါင်းဆောင်တဦးဖြစ်တဲ့စောဘဦးကြီးကြဆုံတဲ့ရက်ကိုကရင်အာဇာနည်နေ့ဆိုပြီးတော့သတ်မှတ်ကျင်းပတာပါစောဘဦးကြီးဟာမြန်မာနိုင်ငံလွတ်လပ်ရေးမရခင်ကရောလွတ်လပ်ရေးရပြီးနောက်ပိုင်းမှာပါကရင်တိုင်းရင်းသားတွေအတွေ့ကိုပိုင်အုပ်ချုပ်ခွင့်ရဖို့အစဉ်တစိုက်တောင်းဆိုခဲ့သူလည်းဖြစ်ပါတယ်ဖာစာပါလာအစိုးရလက်ထက်1950ဩဂုတ်လ12ရက်နေ့မှာတော့စစ်တပ်နဲ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းကရင်တိုင်းရင်းသားခေါင်းဆောင်စောဘဦးကြီးကြဆုံခဲ့ပါတယ်ကရင်ပြည်သူ့ပါတီဒုက္ကဋ္ဌစောစေဝါကအခုလိုပြောပါတယ
်အပြာမျိုးသားရေးအတွေ့ခွင့်ရရရှိဖို့အတွက်ဒီနေ့ရရှိဖို့အတွက်သတ္တဗေဒဥဆောင်မှုတော့လို့တဲ့ပုဂ္ဂိုလ်လေဥဆောင်မှုလို့တဲ့ပုဂ္ဂိုလ်ကတော့လို့ရခဲ့ပါဗျာကြာဆုံးသွားတဲ့အတွက်ဒီပြင်းဒီလူကတော့ပဲရှင်ကြီးချုံးမရဖြစ်တယ်ပေါ့ဗျာအဲ့ဒီပေါ်မူတည်ပြီးတော့ဒါသူ့ဆိုပေါ်တော့တကယ်သူကြားပုဂ္ဂိုလ်တရားနဲ့တာမတ်ခြင်းဖြစ်ပါတယ်
2018နှစ်စံပိုင်းတုန်းကလည်းကရင်ပြည်နယ်အတွင်းစောဘဦးကြီးရုတ်တုစိုက်ထူဖို့ဆောင်ရွက်တာကိုဒေသခံစစ်တပ်ကတားမြစ်ခဲ့တာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းမကြေမနက်ဖြစ်ခဲ့ကြတာပါမြန်မာနိုင်ငံမှာစစ်မှန်တဲ့ပြည်အောင်စုတရက်ပေါ်ထွန်းလာဖို့ပြည်ရင်းစစ်ရစဲဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကတိုင်းရင်းသားတွေနဲ့ညီညွတ်ရေးဆွေးနွေးပွဲတွေကျင်းပနေတဲ့တချိန်ထဲမှာဒီတိုင်းရင်းသားတွေရဲ့သဘောထားဆန္ဒကိုလက်တွေ့ကျကျအလေးထားအတိမတ်ပြုဖို့လိုကြောင်းဒီကနေ့အာဇာနည်နေ့အခမ်းအနားတက်ရောက်ခဲ့သူစင်နာကြီးလူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကကိုသက်ဆွေဝင်းကအခုလိုပြောပါရယ
်ဒီကကစစ်တပ်နဲ့ဆိုင်တဲ့ကိစ္စမဟုတ်ဘူးဖိုးရတဲ့ဆိုင်တဲ့ကိစ္စဖိုးရတဲ့နိုင်ငံရေး political wing ပေါ်မှာအများကြီးမူတည်တယ်စစ်တပ်ကဘာဖြစ်နေလဲဆိုတာမေးမချပြီးတော့ဒီ excuse တွေကလည်းမလုပ်ဘူးသူတို့ကိုယ်တိုင်ကလုပ်ပိုင်မင်းနေတိုင်းသားတွေအနီးထားတွေအကြည့်မှမကြည့်ချင်တာဒါကြီးအများကြီးကျွန်တော်တွေ့ရတဲ့အခါကျတော့ဒါအင်မတန်ဟိုရှက်ဖို့ကောင်းတဲ့ကိစ္စအင်မတန်ဟိုပဲသဘောထားသေးသိမ့်လွှဲရကြတဲ့ဒီအပြုမှုတစ်ခုအနေနဲ့ကျွန်တော်အနေနဲ့ယူဆရတယ်ခင်ဗျာ
မွန်ပြည်နယ်ဘလူးကျွန်းအနီးကချောင်းဆောင်တရားကိုဒေသခံတွေကကန့်ကွက်နေတဲ့ကြားကပဲပိုကျော့အောင်ဆန်းတရားဆိုပြီးတော့အမိပေးခဲ့တာကရင်ပြည်ပြည်လို့လဲဒေသခံတွေခေါ်ဆိုသုံးဆွဲကြတဲ့ကယားပြည်နယ်မြို့တော်လိုက်ကော်မှာပိုကျော့ကျေးရွာစိုက်ထူတာကိုဒေသခံတွေကအကြီးအကျယ်ဆန္ဒပြကန့်ကွက်ကြတဲ့အတွေ့အစိုးရကဒီဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နင်းခဲ့တယ်လို့ဥဆောင်သူတွေကလည်းဖမ်းဆီးထောင်ဒဏ်ချမှတ်ခဲ့ပူပါတယ်ဒီနှစ်ကြာရောက်တဲ့ကရင်အာဇာနည်နေ့အခမ်းအနားကိုတော့ကရင်ပြည်နယ် ARD တိုင်းရန်ကုန်တိုင်းတနင်္သာရီတိုင်းနဲ့ပဲခူးတိုင်းတွေမှာကျင်းပကြတာမှာဒီအခမ်းအနားကျင်းပစဉ်သက်ဆိုင်ရာကလာရောက်ကန့်သက်ပိတ်ပင်တာမျိုးတော့အခုချိန်ထိမကြားခဲ့ရသေးပါဘူးခင်ဗျာ